င်းတော်တတ္တမနှင့်အတင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တဲ့ AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်တော်ဒါရှင်များခင်ဗျာ AWR မြန်မာမျော်လင့်ခြင်းအတန်ဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီထိ16မီတာကီလိုဟတ်10653ညညာပိုင်း9နာရီမှ9နာရီမိနစ်30အထိ19မီတာကီလိုဟတ်10953ညငါမှနေ့စဉ်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်ဒေါက်တာရှင်များရှင်Our temperament 11ကျမ်းမာခြင်းသည်လူသားတိုင်းအတွက်အဓိကအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရရှင
်။ဆင်းရဲကံတာကျန်းမာနေမှာလူမှုဘဝစဉ်ပြေမှာစိတ်ချမ်းသာကိုကျန်းမာMias of bacon we need
ပါ တော်တရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားတောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝေစားတောက်ကြတဲ့အခါစားတောက်မှုမမကန္နာတွေစားတောက်မှုအချိန်မတော်တာတွေကြောင့်ကျမရေထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာပေါ့ဒါကြောင့်အစာအာဟာရတွေကိုကျမရေနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတ္တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့သောတရှိများရှင်ဒီနေ့အစာမကြေခြင်းနဲ့အစီဝေးဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်ရှင်သောတရှိများရှင်တချို့လူသားတွေဟာအရှံပဲပြင်ဆင်ထားတဲ့ဇပွဲမှာထိုင်ပြီးတော့အလွယ်တကူအစာကြေချက်နိုင်တာထက်အစာမတန်ပိုပြီးတော့စားသုံးတတ်ကြပါတယ်။အစာပိုတွေနဲ့ဝန်ပိနေတဲ့အစာအိမ်ဟာမိမိတို့ရဲ့အလုပ်တွေကိုပုံမှန်မလုပ်နိုင်တော့ပါဘူး။ဒါကြောင့်အကျိုးဆက်အဖြစ်အုံနောက်ထိုင်မိုင်းတာတွေဆုံးဖြတ်ချက်နှေးကွေးတာတွေဖြစ်ပေါ်လာတတ်ပါတယ်။မတည့်တဲ့အစာတွေကိုရောပြီးစားမိချင်းကြောင့်လဲစိတ်ဝေဒနာတွေဖြစ်ပေါ်လာတတ်တယ်။အဲ့ဒီအစာတွေကြောင့်အစာအိမ်ထဲမှာအချင်းပေါက်လာတယ်။ဒါကြောင့်သွေးတွေဟာညစ်ညမ်းလာတယ်။အဆုံးမှာအုံနောက်ဟာထိုင်မိုင်းရှုပ်ထွေးလာတတ်ပါတယ်။တစ်ချိန်တည်းမှာအစာမျိုးစုံစားတတ်တဲ့အကျင့်ဟာအစာမကြေတဲ့ယောဂါကိုမကြာခဏရရှိစေတယ်။ဒါကြောင့်အစာကြေချက်တဲ့အင်ကာရက်တွေမှာအနာတရဖြစ်ပေါ်တတ်တယ်။စားသုံးတဲ့အစာတွေရဲ့အတိုင်းအဆအလွန်ကျွံဖြစ်တာတွေမတည့်တဲ့အစာတွေကိုရောစားတာတွေကြောင့်အစာအိမ်ဟာသူ့ရဲ့အလုပ်ကိုကောင်းကောင်းမလုပ်နိုင်တော့ပါဘူး။သဘောထားတိုက်ဆိုင်မှုမရှိတဲ့စိတ်ထင်ချင်းတွေတတိပေးပေမဲ့အချင်းနီးတာဖြစ်တတ်တယ်။ဒါကြောင့်အကျိုးဆက်အနေနဲ့ဝေဒနာကိုခံစားလာရပါတယ်။ယောဂဗျာတွေဟာကျန်းမာခြင်းရဲ့နေရာမှာအစာထိုးနေရာယူတတ်ကြပါတယ်။အစီဝေးတွေနဲ့ဘယ်လိုပတ်သက်နေသလဲလို့တချို့ကမေးကြပါလိမ့်မယ်။အင်မတန်မှသက်ဆိုင်နေပါတယ်။မှားယွင်းတဲ့စားခြင်းတွေရဲ့အကျိုးဆက်တွေကိုအစီဝေးကိုယူဆောင်လာတတ်တယ်။အစာအိမ်ရဲ့အခြေအနေတွေကြောင့်အုံနောက်ကထိခိုက်နေတယ်။ပုံမှန်မဟုတ်တဲ့အစာအိမ်ကြောင့်စိတ်သဘောတွေကလည်းပဲမတိမကြာဖြစ်တတ်တယ်။ယောဂရနေတဲ့အစာအိမ်ဟာအုံနောက်ကိုလည်းယောဂဗျာတွေနဲ့ပြည့်ဝနေစေတယ်။မှားယွင်းတဲ့ထင်မြင်ယူဆချက်တွေကိုဆက်လက်ဆုပ်ကိုင်စေဖို့လူတဦးတယောက်ကိုခေါင်းမာစေတယ်။အဲ့ဒီလိုပုဂ္ဂိုလ်ရဲ့ဉာဏ်ပညာလို့ဆိုတဲ့အရာဟာဖျားသခင်အတွက်မိုက်မဲမှုတာလင်ဖြစ်ပါတယ်။အဲ့ဒီလိုအချက်တွေဟာအစည်းအဝေးတွေမှာဖြစ်ပေါ်နေတဲ့အခြေအနေရဲ့အကြောင်းရင်းတစ်ခုဖြစ်ကြောင်းတင်ပြလိုပါတယ်။တည်တည်ချာချာလေ့လာသုံးသပ်ပြီးမှဖြည့်ဆို့သင့်တဲ့မိကုံးတွေနဲ့အရေးပါတဲ့ဆုံးဖြတ်ချက်တွေကိုစဉ်စားသုံးသပ်မှုမဖြစ်ပဲအလင်းစလိုအဖြစ်ပေးဆုံးဖြတ်တတ်တဲ့အစည်းအဝေးတွေဖြစ်ပေါ်နေတဲ့အခြေအနေရဲ့အကြောင်းရင်းကဒီအချက်ပဲဖြစ်ပါတယ်။တသွေးတသန်နဲ့ခေါင်းငိတ်သဘောတူသင့်တဲ့အရာတွေကိုခေါင်းရံကန့်ကွက်ခြင်းဖြင့် အစည်းအဝေးတစ်ခုရဲ့ပတ်ဝန်းကျင်အခြေအနေကိုလုံးလုံးပြောင်းလဲစေခဲ့တတ်တယ်။အဲ့ဒီရက်လက်တွေကိုလူတွေမကြာခဏခံစားရတတ်တယ်။ဒါကြောင့်စားတော့ချင်းအမှုမှာချုပ်တီးချင်းကင်းမဲ့မှုရှိတဲ့အတွက်တာမမီးနဲ့တန်ရှင်းသောမီးအကြရှိခြားနားမှုကိုထင်ထင်ရှားရှားမြင်တွေ့ဖို့အရေးချင်းမမီးလို့အမှုတော်ဆောင်ကြီးကချုပ်တီးချင်းမရှိခြင်းအပြင်လူတွေကိုဖျားသခင်ပေးထားတဲ့တတိပိစကားတွေကိုဂယုမဆိုင်ထားကြောင်းဖော်ပြနေတယ်။လူတို့ဟာဘယ်သူဟာဖျားသခင်ကိုကြောက်ရွံ့တယ်လဲ။အဲ့ဒီလူဟာဖျားရှင်စကားကိုလည်းနားထောင်ပါစေ။ဘယ်သူဟာအလင်းမရှိဘဲမောင်မိုက်မှာသွာလာနေတယ်လဲ။အဲ့ဒီလူဟာဖျားသခင်ရဲ့နာမတော်ကိုခိုလုံပြီးမိမိဖျားသခင်ကိုအမိပြုဖို့လိုတယ်။ချုပ်တီးချင်းကင်းမဲ့စွာစားတော့ချင်းမရောမတန့်ရှင်းတဲ့လောကပျော်မွေ့ခြင်းခံစားမှုနဲ့သောညမှုအပေါင်းမရောလူတွေကိုကယ်မနိုင်ဖို့ဖျားသခင်စီမှာတိုးဝင်ချီကပ်ခြင်းမပြုဘဲနေကြမှာလားဖျားသခင်ကိုကြောက်ရွံ့ခြင်းအဖြစ်လူတို့ရဲ့ဇာရိတများစုံလင်စွာတန့်ရှင်းနိုင်စေဖို့ကိုယ်စိတ်နှစ်ပါးကိုပြည့်ယွင်းစေတဲ့အရာမှန်သမျှကိုပြစ်ပယ်ပြီးထာဝရဖျားသခင်ရဲ့ရှေ့မှောက်မှာမိမိကိုယ်ကိုနှိမ့်ချကြပါစို့ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရေးအတွက်လက်ရှိဖို့အကြံပေးတင်ပြလိုက်ပါတယ်ရှင
်ဒီတော့စကြောင်းလေးစီတစ်ခေါက်တော့ပြန်ရောက်စီခြင်းခရနီတောင်ပေါ်သက်စွန်သူကြောင်းလေးတို့ရေလူတွေအတွက်သူလေးပြီးကဘူလောင်နဲ့ဒုနှလုံးသားစီတဲကိုစတေးကရွေးနှုတ်ခဲ့ခဲ့တဲ့ပေးခဲ့ပြီလေမောင်ကပါလူတွေအတွက်သူလေးပြီးလူညှို့ရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့သက်ဆုံးကတဲ့တီခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်သစ္စာရှင်ဒုဘွားမျော်လင့်ချက်တွေသူဖြည့်စည်းကားတက်ဖို့ထာဝရမည်စီသည်သောယုံမြတ်နိုင်တန်တရာလင်မာရင်ဝဲနေကြတယ်ခင်းစေတကူမာလူတွေအတွက်သူလင်းပေးကပူလောင်တဲ့ဒုနှလုံးသားစီတဲ့ရေအဘယ်ကိုတိုက်ကျွေးနိုင်ဖို့တို့များတွေပါလိမောင်ကပါရွှရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့သက်ဆုံးကတဲ့တည်ခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်အော်သစ္စာရှင်တို့ဘွားမျော်လင့်ချက်တွေသူဖြည့်စည်းကားတက်ဖို့ထာဝရမည်စီသည်မောင်ကပါလူတွေအတွက်သူလေးပေးလူညှို့ရှာတဲ့ပြင်ငယ်တွေကယုံထွေရအောင်လို့သက်ဆုံးကားတဲ့တည်ခံခဲ့လင်းတရားကိုပေးဝေမှာလို့မေတ္တာရှင်
တော်တော်ရှင်များရှင်တရားဒေသနာတော်ကိုသိခါရောယတမဆရာဦးတိမောင်ဆဲမဟောကြားဝင်ငါပေးมาဖြစ်ပါတယ်ရှင်။နားတော်တာဆင်ရင်ခွန်အာယူကြပါစို
့။တောမေဆင်များမင်္ဂလာပေါင်းနဲ့ပြေဝဆောင်နေကြပါစေ။မင်္ဂလာနေ့တက်มาပြန်လည်၍မိတ်ဆွေတို့နဲ့အတူ တွေ့ဆုံပြီးတော့ဖခင်သခင်ရဲ့ဒေသနာတော်ကိုချီးမြှင့်ခွင့်ရတဲ့အတွက်ကြောင့်ဖခင်ရဲ့နာမတော်ကိုလည်းချီးမွမ်းတယ်မိတ်ဆွေတို့လည်းယခုလိုဖခင်ရဲ့ဒေသနာတော်ကိုနားဆင်ခွင့်ကိုပေးတဲ့ဖခင်ကိုကျေးဇူးတင်ပါယနေ့မျှော်လင့်ခြင်းဓမ္မဒေသနာကနေမှမိတ်ဆွေတို့ကိုပေးသွားခြင်းတဲ့သတင်းစကားကတော့လက်ချေသေးသူကိုယောဂပျောက်စေတော်မူခြင်းဆိုတဲ့သတင်းစကားကိုပေးသွားခြင်းပါတယ်အဲ့ဒီသတင်းစကားကတော့ဘယ်ကျမ်းချက်ကိုအခြေပြုထားလဲဆိုတော့ရှင်မာကုခန်းကြီးနှစ်အငယ်1ကနေမှ7မှာဆိုရှင်အခြေပြုပြီးတော့ပြောသွားမှာဖြစ်ပါတယ်ဒါကတော့ကျွန်တော်တမန်ကျမ်းစာကတည်းကအကြောင်းအရာတွေကိုသခင်ခရစ်တော်လာရောက်တဲ့ချိန်ခါတုန်းကလုပ်ခဲ့တဲ့အရာတွေတဲ့ကနေမှအနည်းငယ်နည်းငယ်ဒီကိုကျွန်တော်ထုတ်ပြပြီးတော့ပြောသွားခြင်းဖြစ်ပါတယ်ရှင်မာကုခရစ်ဝင်ခန်းကြီးနှစ်အငယ်1ကနေ7မှာဆိုရှင်ပါလတိနတိုင်းပြည်မှာရှိတဲ့အိမ်ခေါင်မိုးတွေဟာဆိုရှင်မာကျောတဲ့အုပ်ကိုရှွန့်တွေနဲ့ဖုံးပြီးတော့လုတ်ထားတဲ့အမိုးပြားတွေဖြစ်တယ်။ရက်နှင်းငယ်ကြာတဲ့ခါမှလို့ရှိရင်ကိုတော်ကတော့ကေပရီနောင်မြို့ကအိမ်ကိုပြန်လည်ရောက်ရှိလာတယ်။အဲ့ဒီအိမ်မှာလို့ရှိရင်ကိုတော်ရောက်နေချောင်းကိုသတင်းကောင်းပြန့်နှံ့သွားတယ်။ကြီးမားတဲ့လူစုလူဝေးကြီးရလို့ရှိရင်စူယုံရောက်ရှိလာကြပြီးတော့အဲ့ဒီအိမ်ရှိတကားပေါက်မှာလို့ရှိလူတွေဝင်းစရာမရှိတော့အောင်ပြည့်နေနေတယ်။အဲ့ဒီမှာလို့ရှိရင်ကိုတော်ဟာလို့ရှိရင်အဲ့ဒီလူတွေကိုဖရားသခင်ရဲ့သတင်းစကားကိုဟောပြောတယ်။အဲ့ဒီချိန်မှာလူ၄ယောက်ဟာဆိုရှင်လူ၁ယောက်ကိုဖျားတစ်ချက်ပေါ်မှာဆိုရှင်ထည့်လာကြတယ်။ထိုသူဟာဆိုရှင်တော့လေဖြတ်နေသူတဦးဖြစ်တယ်။လူတွေများလွန်းလို့သူတို့ဟာဆိုရှင်ကိုတော်အနာကိုတွားလို့မရဘူး။ဒါကြောင့်ခေါင်းမိုးပေါ်မှာဆိုရှင်တက်ပြီးတော့အဲ့ဒီခေါင်းမိုးကိုဖောက်လိုက်တယ်။အဲ့ဒီနေရာကနေမှာကိုတော်ရက်နေတဲ့နေရာတက်တဲ့မှာဆိုရှင်ဖြစ်နေတယ်။ကျတော်မိတ်ဆွေတို့ခုနကအန်ဒီလူငယ်ကိုထမ်းလာတဲ့သူတို့ဟာဆိုရှင်တော့ခါတယ်ခေါင်းမိုးပေါ်ထိတကူတကတက်တယ်ခေါင်းမိုးပေါ်ထိတက်ပြီးတော့ခေါင်းမိုးကိုလည်းဖောက်လိုက်တယ်ခေါင်းမိုးကိုဖောက်ပြီးတော့အန်ဒီလူနာကိုခေါင်းမိုးပေါ်ကနေမှကျိုးနဲ့ကိုတော်ရက်နေတဲ့နေရာတက်တယ်မှလို့ရှိရင်ဆွဲပြီးတော့ချခဲ့တယ်ကိုတော်ဟာဆိုရှင်အဲ့ဒီလူလေးယောက်ရဲ့ယုံကြည်ခြင်းကိုသိမြင်တော်မူတယ်ကိုတော်ကလူမမာကိုငါသားတင့်ရဲ့အဖြစ်ကိုဖြေလွတ်ပြီလို့မိန့်တော်မူတယ်။ဒီခါမှာလို့ရှိရင်ချို့တော်ကြမ်းတက်စရာတွေကတော့အနာမှာနေထိုင်ကြရင်လေဒီလူဟာလို့ရှိရင်သူ့ကိုယ်သူဖျားဖြစ်တယ်လို့ထင်နေသလား။ဖျားသခင်သားရင်အဖြစ်ကိုလွတ်နိုင်တယ်။ဤသူခါဖျားသခင်ကိုစော်ကားပြင်မာပြောဆိုပြီလို့တွေးတော်နေကြတယ်။ချစ်တော်မိတ်ဆွေတို့လူတွေကတော့လောတော့လောဒီစကားလေးတခွန်းကြောင့်เนาะတင့်ရဲ့အဖြစ်ကိုလွတ်ပြီဆိုတဲ့တကားလေးတခွန်းကြောင့်တခါတည်းတို့လောတွေးနေတဲ့ခါမှာကိုတော်ကတော့သူတို့ဘာတွေးနေကြတဲ့ဆိုတာကိုကိုတော်ကမသိပဲနေပါမလားเนาะချက်ချင်းပဲသူကသိတယ်အဲ့ဒီခါမှာလို့ရှိရင်ခရစ်တော်ကဘာပြန်ပြောလဲဆိုတော့သင်တို့ဒီဘယ်ကြောင့်ဒီလိုတွေးတော့နေကြတယ်လဲလက်ချေသေးသူကိုသင်ရဲ့အပြစ်များကိုဖြေလွတ်ပြီးဤလိုပြောရတာလွယ်သလားဒါမှမဟုတ်နေရာမှထတော့သင်ရဲ့ဖျားကိုလိုက်ပြီးတော့လှမ်းသွားလို့ပြောတာလွယ်သလားဒါပေမဲ့လူသားများထံကိုကြွလာတဲ့တပါးဒီတော်သူဟာတဲ့ကပားမေပေါ်မှာတကောအနာရှိသူဖြစ်တယ်သူဟာအပြစ်များကိုဖြေလွတ်နိုင်တယ်ယောဂါတွေကိုလည်းကုသနိုင်တယ်လို့ပြောတယ်အဲ့ဒီနောက်မှာဆိုရှင်ကိုတော်ကတော့လက်ချေတဲ့သူအားထလောတင်းရဲ့ဖြာကိုလိတ်ပြီးတော့အိမ်တို့ပြန်လောလို့မိန့်တော်မူလိုက်ပါတယ်ချစ်တော်မိတ်ဆွေတို့ခရစ်တော်ကတော့လူအုပ်ကြီးကိုတရားဓမ္မချင်းမြင့်နေတဲ့ချိန်ခါမှာဒီလက်ချေသေးတဲ့သူကဟိုခေါင်းမိုးပေါ်ကကြာလာတဲ့ခါမှာဆိုချင်လူအုပ်ကြီးကိုပဲဂယုစိုက်ပြီးတော့တရားဟောနေတာထက်ချက်ချင်းလိုအပ်နေတဲ့သူကိုခရစ်တော်ကချက်ချင်းကြီးရှုလိုက်တာတွေ့ရတယ်။သူရှင်းမှာကြာလာတဲ့သူကိုဥပိ္ပခပြုတ်ပြီးတော့ပရိသတ်ကိုပဲသူမဲပြီးတော့ဒေသနာချင်းမြင့်နေတာမဟုတ်တော့ပဲနဲ့ဒေသနာချင်းမြင့်ခြင်းကိုရပ်တန့်လိုက်ပြီးမှအန်ဒီလူငယ်ကိုနော်သူရဲ့ဝေဒနာကိုကုသခဲ့တာဖြစ်ပါတယ်။ဒါကြောင့်ချစ်တော်မိတ်ဆွေဒီအရာဟာဆိုရှင်တကယ်ကောင်းမြတ်မွန်မြတ်တာတွေ့ရပါတယ်။ဒီလူငယ်ဟာဆိုရှင်တော့ပရိသတ်ရှိမှဆိုရှင်မတ်တပ်ရလိုက်တယ်။သူ့ရဲ့ဖြာကိုကောက်ယူပြီးတော့အဝေးကိုခတ်မြန်မြန်ထွက်သွားခဲ့တယ်။အဲ့ဒီခါမှာလူတွေဟာဆိုရှင်အလွန်အံ့ဩကြတယ်။ဒီလိုအဖြစ်ပြက်မျိုးကိုငါတို့တစ်ခါမှမမြင်ဘူးပါလားလို့ဆိုပြီးတော့ဖျားသခင်ရဲ့ကုန်းတော်ကိုချီးမွမ်းကြတယ်။ဒါကြောင့်ချစ်တော်မိတ်ဆွေသခင်ခရစ်တော်ကလူသားတွေရဲ့လိုအပ်ချက်ကိုတွေးတဲ့အခါမှာဆိုရှင်လူတွေနဲ့အတူလာရောက်နေထိုင်တဲ့အခါမှာလူတွေပေါ်မှာအယံတနာတယ် ကျင်နာတယ်ဒါကြောင့်ယောဂဝေဒနာတွေခံစားရတဲ့သူတွေနတ်ဆိုးဆွဲတဲ့သူတွေအနာကြီးယောဂါတွေခံစားနေရတဲ့သူတွေတွေ့တိုင်းတွေ့တဲ့တွေ့တဲ့လူတိုင်းမျက်စိမမြင်တဲ့သူတွေတွေ့တဲ့လူတိုင်းကိုသခင်ခရစ်တော်ကကြည်ပြီးတော့လူတွေရဲ့ဒုက္ခတွေကိုကူညီခြင်းနဲ့ဆန္ဒအပြစ်ရှိတယ်ဒါကြောင့်တွေ့တဲ့လူတိုင်းကိုခရစ်တော်ကကူညီခဲ့တယ်ဒါကြောင့်ကျွန်တော်တို့အားလုံးယနေ့မိတ်ဆွေတို့မှာဘာလို့အချက်ရှိတယ်လဲမိတ်ဆွေတို့ရဲ့အသက်တာမှာဆိုချင်ဘာတွေခံစားနေရတယ်လဲမိတ်ဆွေတို့ရဲ့အသက်တာမှာဆိုချင်ဘယ်လိုမျိုးမချစ်မငန့်တဲ့အသက်တာမျိုးနဲ့ရင်ဆိုင်နေရတယ်လဲကျွန်တော်တို့ခရစ်တော်ရှေ့ကိုရောက်အောင်လာခဲ့ပါခရစ်တော်ရှေ့ကိုရောက်ရင်တော့ခရစ်တော်ဘုရားကဘယ်တော့မှမိတ်ဆွေကိုညှင်းပယ်မှာမဟုတ်ဘူးခန္ဓာကလေးဖြတ်နေတဲ့လူနာကိုမညှင်းပယ်တယ်လို့မိတ်ဆွေကိုလည်းခရစ်တော်ကညှင်းပယ်မှာမဟုတ်ဘူးဒါကြောင့်ချစ်တော်မိတ်ဆွေခရစ်တော်ရှေ့ကိုရောက်အောင်လာပြီးတော့တင့်ရဲ့တက်တာရဲ့အဖြစ်မဲ့မှန်ကိုပြောပြပါဒါဆိုလို့ရှိရင်မိတ်ဆွေရဲ့ဘဝမှာဆိုရှင်လွတ်ငင်းချမ်းသာခွင့်ကိုရပြီးတော့ယနေ့ခရစ်တော်ဘုရားအခါဆိုရှင်ဒီလောကကိုလာတဲ့ခါမှာလူတွေကိုတနာတယ်လို့ယနေ့မိတ်ဆွေပေါ်မှာတနာကရုဏာနဲ့စောင့်ရှောက်နေတယ်ဆိုတာကိုသတိရဖို့အရင်ရေးကြည့်ပါတယ်ဒီနေ့ပဲဒီချိန်ပဲယခုပဲမိတ်ဆွေရဲ့အသက်တာကိုခရစ်တော်ရဲ့ရှေ့ကိုရောက်ဖို့ကြံအတွက်လှမ်းလာပြီးတော့မိတ်ဆွေရဲ့ခက်ခဲကိုပြောပြပါလို့အားပေးတိုက်တွန်းချင်ပါတယ်ချစ်တော်မိတ်ဆွေယနေ့ပဲတင့်ရဲ့တက်တာလွတ်မြောက်ခြင်းခံစားရပါစေ။ဆုတောင်းကြပါစို့။အတက်ကောင်းငင်ပေါ်၌တည်ရှိတော်မူသောဖဖရား။ကိုရောဒီလူသားအားလုံးတဲ့ပြေဝဆုံနေခြင်းကိုပေးတော်ဖရားဖြစ်ပါလေ။လူသားအားလုံးရဲ့ခက်ခဲတွေသမ ्या အားလုံးကိုလည်းတွန်းရတဲ့ခါမှာလုံးဝမှလက်မနေဘဲနဲ့ကယ်မတော်ရှင်လည်းဖြစ်ပါလေ။ဒုတိယဒီသတင်းစကားကိုနားဆင်ရတဲ့ခါမှာသားမျိုးတွေယခုပဲကိုရောရှင်ရဲ့ရှင်းမောင်မှာအရောက်လှမ်းလာကြ၍ကိုယ်ရှင်ရဲ့ရှင်းမောင်မှာမိမိတို့ရဲ့ခက်ခဲပြဿနာကိုပြတ်တက်ပြီးတော့ကိုရောရဲ့ကုသခြင်းကိုခံစားနိုင်တော့သာသမီတီတီဖြစ်ဖို့ရန်အတွက်လွမြောက်ရသောခွင့်ကိုလည်းဝမ်းမြောက်ရသောခွင့်နဲ့သာသမီတီတို့ဒီပေါင်းဆက်ပြီးတော့ခံစားဖို့ရန်အတွက်မာတော်မီကြောင်းတပိုက်တော့သာတော်သခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတောင်းပါလေပါဗျာအာမင်
Thank you.
င်ချင်းတန်ရွင့်အစီအစဉ်ကိုနားတော်တာဆင်းနေကြတဲ့ဒူလေးဒူမလေးတို့အားလုံးကျမ်းမာပျော်ရွှင်မှုအပေါင်းနဲ့ပြည့်ဝကြပါစေလို့ဆန္ဒပြုလိုက်ပါရယ်ကွယ်ဒူလေးဒူမလေးတို့ရေခရစ်တော်မွေးဖွားတဲ့လရာသီမှာခရစ်မတ်ပုံပြင်လေးတွေကိုနားထောင်ကြရအောင်နော်ဒီနေ့တော်လေးလက်လက်ပြောပြမယ်မှတ်သားဖွယ်ရာပုံပြင်လေးကတော့ Christmas ခေါင်းလောင်းတန်ဆိုတဲ့ပုံပြင်လေးပေါ့ကွယ်ဒူလေးဒူမလေးတို့ရေခရစ်ယာန်ဖျားเจ้าတွေကိုကြည့်မယ်ဆိုရင်အမြင့်ဆုံးနေရာခြွန်းခြွန်းကိုတွေ့ရတာပေါ့ကွယ်အဲ့ဒီအမြင့်ဆုံးနေရာဟာခေါင်းလောင်းဆွဲထားတဲ့နေရာပေါ့ဒီလိုနဲ့ဖျားเจ้าတကြောင်းမှာပေါ့ကွယ်ခေါင်းလောင်းကိုဆွဲထားတာနှစ်ပေါင်းတော်တော်ကြာပြီပေါ့ကွယ် Christmas ချိန်ခါရောက်တိုင်းခရစ်မတ်တချင်းတန်တာလေးတွေအမြဲထိုးပေးပြီးတည်ကျူးပေးရတယ်။တနေ့တော့ခေါင်းလောင်းကြီးဟာအသက်ကြီးတော့အသံမမြည်တော့ဘူးပေါ့ကွယ်။ဒူလေးဒူမလေးတို့ရေအဲ့ဒီခေါင်းလောင်းကြီးရဲ့နေရာမှာတခြားခေါင်းလောင်းတစ်လုံးအစ်စ်ထပ်မှန်ဆွဲထားရတာပေါ့။ခေါင်းလောင်းသစ်လေးကခရစ်တော်မွေးနေ့ရောက်တော့မယ်။ငါဘာလုပ်ရမလဲ။ခရစ်တော်မွေးနေ့တချင်းငါဘယ်လိုထိုးပေးရမလဲ။ခရစ်မတ်လရောက်မှပဲငါစပြီးတာဝန်ယူရတယ်ဆိုပြီးညှဉ်းညူနေတာပေါ့ဒါနဲ့ခေါင်းလောင်းကြီးကအတွေ့အကြုံရှိပြီးသားဆိုတော့ခေါင်းလောင်းသစ်လေးညှဉ်းညူတယ်လဲကြားရောကိစ္စမရှိပါဘူးကွာမပူပါနဲ့ခရစ်မတ်ချိန်ရောက်ရင်မင်းသိလိမ့်မယ်အဲ့ဒီတော့မှဘာတချင်းဘယ်လိုခရစ်တော်မွေးနေ့တချင်းတန်ထိုးပေးရမလဲဆိုတာသိသွားလိမ့်မယ်လို့အားပေးတဲ့ကွယ်ဒီလိုခေါင်းလောင်းကြီးကပြောတော့ခေါင်းလောင်းသစ်လေးလဲစောင့်နားထောင်တာပေါ့သူရဲ့ခေါင်းလောင်းစင်ကနေပြီးလမ်းကိုကြည့်တယ်လူတွေသွားလာလှုပ်ရှားတာတွေ့တယ်ညအချိန်ရောက်တော့လမ်းတွေမှာမီးလင်းလာတာတွေ့တယ်အိမ်တွေမှာရှိတဲ့အလင်းတွေလည်းလမ်းကိုလင်းစေတယ်လေကားတွေရဲ့အလင်းရောင်ကြောင့်လည်းလမ်းမီးရရှိတာပေါ့ခေါင်းလောင်းလေးကဒါကိုကြည့်ပြီးလူတွေပြောဆိုနေကြတာကိုနားထောင်နေကြတာပေါ့လူတွေကခရစ်တော်မွေးဖွားတဲ့အကြောင်းပြောနေတော့ခေါင်းလောင်းဘယ်လိုမြည်အောင်တီးဖို့နားထောင်နေတာပေါ့ကွယ်ဒူလေးဒူမလေးတို့ရေခဏကြာတော့အဖိုးကြီးတူအထုပ်ကလေးတွေလက်ထဲကအများကြီးယူလာပြီးအဖိုးပြောဆံကိုခေါင်းလောင်းလေးကကြားတယ်ဘယ်လိုလဲဆိုရင်ဒီကစားစရာလေးတွေကိုကလေးလေးတွေကိုပေးရင်ဝမ်းသာကြမှာပဲလို့ပြောပြီးဝမ်းသာအားရရီမောတဲ့ကွယ်ခဏကြာတော့ကလေးတွေတစုចောင်းကနေရီမောပြီးပြန်လာကြတဲ့ကလေးလေးတယောက်ကငါတို့မိသားစုကတောင်းတလုံးထဲမှာပစ္စည်းတွေထည့်ပြီးငါတငယ်ချင်းအဖေနေမကောင်းလို့အလုံးမလုံးနိုင်တဲ့အိမ်ကိုသွားပေးမယ်ဆိုပြီးပြောတံကိုခေါင်းလောင်းလေးကြားပြန်တဲ့ကွယ်ဒူလေးဒူမလေးတို့ရေခဏကြာပြန်တော့မိခင်တယောက်ဟာပြုံးပြီးလမ်းလျှောက်လာတယ်။လက်ထဲမှာစားစရာတွေအများကြီးပေါ့ကွယ်။ဘာပြောလိုက်လဲဆိုတော့ငါရဲ့အဘိုးအဘွားတွေ၊သားသမီးတွေ၊ခင်ပွန်းတွေအတွက်လက်ဆောင်ပေးရမှာဖြစ်လို့သိဝမ်းသာတာပဲဆိုပြီးပြုံးပြုံးရွှင်ရွှင်ပြောတဲ့ကွယ်။နောက်တော့ငွေကြီးနှစ်ယောက်လမ်းလျှောက်လာပြန်ရောတဲ့ကွယ်။ခေါင်းလောင်းသစ်လေးဟာသူတို့ပြောတဲ့အတန်ကိုနားစွန့်လိုက်ပြန်တာပေါ့။သူတို့ဘာတွေပြောမလဲဆိုတာလည်းပဲတီတီချာချာဂယုဆိုင်နေတာပေါ့ကွယ်သူတို့ဘာတွေပြောလိုက်တယ်ဆိုတော့သူတို့လက်ထဲမှာပါတဲ့ကစားစရာတွေကိုတငယ်ချင်းတွေကိုပေးမယ်ဆိုပြီးရီရီမောမောပြောဆိုပြီးတော့လမ်းလျှောက်သွားတာကိုတွေ့ရတယ်ကွယ်ဒူလေးဒူမလေးတို့ရေနောက်ဆုံးခရစ်တော်မွေးနေ့ပွဲတော်ရောက်တဲ့နေ့မှာခေါင်းလောင်းသစ်လေးဟာခရစ်မတ်ခေါင်းလောင်းတံကိုဘယ်လိုထိုးရမလဲဆိုတာသူသိသွားတယ်ကွယ်အဲ့ဒီနေ့လဲရောက်ရောလူတွေကခေါင်းလောင်းတံကိုနားထောင်ကြတာပေါ့ကွယ်ဘယ်လိုခေါင်းလောင်းထိုးတယ်လဲဆိုတော့ခရစ်မတ်မှာချစ်ချင်းမြတ်တာခရစ်မတ်မှာချစ်ချင်းမြတ်တာဆိုပြီးตาရတဲ့အတန်နဲ့ထိုးတာပေါ့တခြားခေါင်းလောင်းတွေလည်းချစ်ချင်းမြတ်တာနဲ့ပြည့်ဝတဲ့အတန်လေးတွေမြည်ကြတာပေါ့ကွယ်ခရစ်မတ်မှာချစ်ချင်းမြတ်တာနဲ့ပြည့်ဝတဲ့ခေါင်းလောင်းမြည်တန်လေးတွေဖြစ်လာတာပေါ့ဒူလေးဒူမလေးတို့လည်းခရစ်မတ်မှာချစ်ချင်းမြတ်တာပြည့်ဝတဲ့တချင်းလေးတွေတီးဆိုနိုင်ကြပါစေလို့ဒေါ်လေးလှလှဆုတောင်းလိုက်ပါရယ်ကွယ်ဒူလေးဒူမလေးတို့ရေဒီနေ့ခရစ်မတ်ခေါင်းလောင်းတန်ဆိုတဲ့ပုံပြင်လေးကိုနားတော်တာစီရင်ရွှင်လန်းချမ်းမြေကြပါစေကွယ် ရှင်များရှင်ဒီမတို့ရဲ့ဓာတ်ရိုက်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်နန်းများကိုပို့ချပေးလေရှိပါလိမ့်ရှင်တင်နန်းများမှာဆိတ်ရဒုက္ခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူတင်ကြများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းလဲဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ချင်တဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဒါ့အပြင်အသံစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ချင်တဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 176ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963 986 176တို့ဆက်သွယ်နိုင်နိုင်ပါတယ်ရှင်
။တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
် AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ